စီးရီးယားနိုင်ငံကပြည်ပခန့်နဲ့ဆက်ဆက်ပြီးဖြစ်လာတဲ့မတည်ငြိမ်မှုတွေကိုထိထိရောက်ရောက်နှိမ်နှင်းသွားမယ်လို့လက်ဗနွန်စစ်တပ်ကပြောလိုက်ပါတယ်။လက်ဗနွန်နိုင်ငံရဲ့လုံခြုံရေးဆိုင်ရာထိပ်တန်းတာဝန်ရှိသူတို့လှုပ်ကြံခံခဲ့ရပြီးတဲ့နောက်ဘေရုတ်မြို့တောင်ပိုင်းမှာတနင်္လာနေ့ကဖြစ်ခဲ့တဲ့ရုံးရင်းဆန်ခတ်မှုတွေအတွင်းလူ6ယောက်ဒဏ်ရာရခဲ့ပါတယ်။မြို့တော်ကက်စကက်အရပ်မှာအခြေအနေကိုတည်ငြိမ်အောင်ထိန်းဖို့ကြိုးစားတဲ့အနေနဲ့ဆွန်နီနဲ့ရှီယာမွတ်စလင်ရက်ကွက်တွေကြားမှာစစ်သားတွေနဲ့တင်ကားတွေကိုတနင်္လာနေ့ကချထားခဲ့ပါတယ်။ထရီပိုလီမြို့တော်မြောက်ဘက်မှာတိကျဖြစ်ခဲ့တဲ့တိုက်ခိုက်မှုတစ်ခုအတွင်းမှာတော့လူတယောက်ထက်မနည်းသေဆုံးပြီး10ရောက်လောက်ဒဏ်ရာရခဲ့တာပါ။ရုံးရင်းဆန်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်နိုင်ငံရေးခေါင်းဆောင်တွေအနေနဲ့နောက်ထပ်ထိခိုက်ရုံးတွေဖြစ်အောင်မီးမောင်းထိုးသလိုမျိုးမဖြစ်မိစေဖို့လူထုကြားမှာပြောဆိုတာတွေကိုသတိထားကြဖို့လည်းစစ်တပ်ကတိုက်တွန်းခဲ့ပါတယ်။ဒေသတွင်းမှာပြဿနာအတွက်အဖြေရှာတဲ့နေရာတစ်ခုအဖြစ်လက်ဗနွန်နိုင်ငံကိုနောက်ထပ်တစ်ကြိမ်အသွင်ပြောင်းပြစ်မဲ့အရေးတားဆီးကာကွယ်ဖို့အထူးသဖြင့်ဘာသာရေးဆိုင်ရာတင်းမာမှုတွေတိုးပြီးတော့ဖြစ်နေတဲ့ဒေသတွေမှာစစ်ဖက်ကထိထိရောက်ရောက်ကင်တွယ်လှုပ်ဆောင်သွားမယ်လို့ပြောပါတယ်။